လွှတ်တော်၃ရက်မှသတင်းရယူနေတဲ့မီဒီယာသမားတွေကိုတည်တံ့စီစဉ်ပေးထားတဲ့မီဒီယာခမတွေကလည်းသတင်းရယူခွင့်ကိုပြီးခဲ့တဲ့မေလ26ရက်နေ့ကပြည်ထောင်စုလွှတ်တော်စီဝေးခန်းကနေတပ်ပုံရိုက်ခွင့်နဲ့ဗီဒီယိုရိုက်ခွင့်တွေကိုစတင်ပိတ်ပင်ခဲ့ပြီးပြည်သူလွှတ်တော်နဲ့မြို့သားလွှတ်တော်တို့ကလည်းပိတ်ပင်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့ပြည်ထောင်စုလွှတ်တော်နိုင်ငံကသူရောက်ရှင်မန်းကအခုလိုသတင်းယူခွင့်ပိတ်ပင်ထားတာနဲ့ပတ်သက်ပြီးသတင်းတောက်တွေကိုရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်။နေပြည်တော်လွှတ်တော်မှာသတင်းရယူနေတဲ့မစ္စမသတင်းရုံးခွဲရဲ့တာဝန်ခံကိုစိုးတန်းလင်းကအခုလိုပြောပြပါရယ
်ကျွန်တော်တို့သိမကြခင်ရတယ်မြန်မာ Global ဆိုတဲ့ channel မှာကမ္ဘောဒါကိုယ်စားလှယ်ကဒီလိုသူ့ရဲ့ US ဆက်ခလုတ်ကခလုတ်ကိုရောဒီနာမလာတဲ့ကိုယ်စားလှယ်ရဲ့ခလုတ်ကိုတကယ်နဲ့လက်မဆက်နဲ့အဲ့လိုမျိုးပြည်လိုက်တဲ့ပုံမြန်မာ Global မှာပါလာတဲ့ခါကျတော့အဲ့ဒီပုံကိုကျွန်တော်တို့ကဒီ interpreter ပုံကြီးရနေပြီးတော့ဒီ media မှာရမှန်းနေပြီးတော့အောက်ကိုပြန်လာနေကြပြီးတော့မှတင်ထားတဲ့ပုံပေါ့အဲ့ဒါကြောင့်ဒီလိုပုံမျိုးတွေပါတဲ့အတွက်ကြောင့်တစ်ချိန်မှာတက်မတော်ကိုယ်စားလှယ်တွေအပေါ်မှာဒီပြည်ကနားလည်မှုတွေကျေးသွားနေတာမျိုးဟိုမလိုတာအဲ့တဲ့ကိစ္စတွေနောက်ဆက်ဖြစ်မှာဆိုလို့ကျွန်တော်တို့အဲ့လိုတက်ပုံရဲခွင့်ကိုတက်တက်လိုက်ရတယ်လို့သူကရှင်းပြအဲ့ဒီမိကတက်မတော်ကိုယ်စားလှယ်နှစ်ယောက်ကယာရုဒီနာမည်တွေလည်းပြောပါရကြအဲ့ကိုယ်စားလှယ်နှစ်ယောက်ကသူတို့ဒီစစ်တော်ကြီးကဥပဒေကြမ်းကော်မတီအစည်းအဝေးကိုသွားတက်တယ်သွားတက်တဲ့ချိန်မှာအဲ့ဒီနှစ်ယောက်မရှိတဲ့အတွက်ကြောင့်ကျန်တဲ့ဘင်းကနှစ်ယောက်ကနေထိုင်ချိန်မှာအဲ့ဒီနှစ်ယောက်အစားပြောက်ကိုနှမဲဒီနှမဲဒီပေါ့နော်ဒီမျော်လေးက၄မဲတခါလေးဖြစ်လိုက်တာအဲ့တော့အဲ့ဒီလိုရက်ကကျွန်တော်ဒီတော့တော့ဥပဒေနဲ့နေဘူးပေါ့နော်အမေစုပေါ်ရင်တော့မှဒီလိုအပြင်မှာသူရေးရဆောင်မှရေးကြည့်ရဲ့စီးပွားတွေတွားလုပ်တဲ့ခါလေးမှာသူမဲထည့်ကျင်လို့ရှိရင်အမိကျန်ပြေးလာပြီးတော့သူ့နဲ့သူဖြစ်သွားတယ်ဆိုတော့အဲ့လိုမျိုးလုပ်ပါတယ်သူတို့သဘောရုံးနဲ့လုပ်ပါတယ်ဆိုပြီးတော့တမန်တော်ကိုယ်စားလှယ်ခေါင်းဆောင်ကနေပြီးတော့ဥရှိမန်းကြီးကိုဝန်ခံပြီးတော့ဒီပြောပါတယ်ဆိုပြီးဥရှိမန်းကျွန်တော်တို့ပြန်ပြောသွားမယ
်။သတင်းသမားတွေအနေနဲ့အခုဆိုလို့ရှိရင်လူသွားစင်ကြံတွေနဲ့ TV ဖန်သားပြင်မျက်နှာပြင်ကပဲသတင်းတွေကိုရယူနေရပါတယ်။သတင်းမီဒီယာသမားတွေအခုသတင်းယူနေရတဲ့အခြေအနေတွေနဲ့ကြုံတွေ့နေရတဲ့အခြေအနေတွေကိုကိုစိုးတန်းလင်းကအခုလိုပြောပြပါတယ်
။အဲ့လိုမျိုးကိုယ်စားလှယ်ရဲ့မိကွန်းတွေဒါမှမဟုတ်အစိုးရဖတ်ဆင်းနေကြတယ်။ဟာတခါက emotion လေးတွေပါတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုအပေါ်နေပြီးတော့ငကုံတော်ကတော့အဲ့ဒီမှန်ကနေပြီးတော့ဈေးနဲ့ဆွဲပြီးတော့ဒီပုံကြီးနဲ့ဒီကျွန်တော်တို့ channel တွေပြင်လာတော့ပေါ်ပြခဲ့ကြတာပေါ့နော်အခုကျတော့အဲ့လိုပုံမျိုးတွေကိုသူတို့ကဗီဒီယိုဖိုင်တွေရောရှင်းပုံတွေရောတက်တော်ဒီကျွန်တော်တို့သတင်းဖွယ်ဆိုတာရှိတယ်သူတို့အခန်းမှာကျွန်တော်တို့ကပြင်ပြရခန်းမှာဒီလာတောင်းမှာလို့ပြောတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒါကမီဒီယာသမားရှင်းကြည့်ပါတယ်ကျွန်တော်တို့လူဆယောက်သွားတယ်ဆိုတော့တက်ပုံရိုက်တယ်ဟိုပြောနေကြောင်မတူနိုင်ဘူးလေစဉ်းစားတော့ trend ထဲနေမှာကျွန်တော်တို့ပြောချင်တဲ့အကြောင်းကို support ဖြစ်နိုင်တဲ့ဟလာ emotion ပါတဲ့ပုံကျွန်တော်တို့ကယူတာ哦အဲ့လိုပုံမျိုးကျွန်တော်ရမှာမဟုတ်တော့ဘူးမဟုတ်တော့တဲ့အတွက်ကျွန်တော်တို့မတောင်းပြဘူးပေါ့နော
်ဒီလိုသတင်းမီဒီယာသမားတွေသတင်းယူခွင့်တင်းကျပ်လိုက်တာနဲ့ပတ်သက်ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကသူ့ရဲ့သဘောထားကိုပြောပြပါတယ
်အဓိကတော့လေမီဒီယာဆိုတာကတော့ဒါကျွန်မတို့အတိုင်းပြေစိုးရမှန်းနိုင်တယ်အဲ့တော့မီဒီယာကတော့သတင်းတွေကိုမီဒီယာအနေနဲ့ကတော့မမှန်ကန်ကန်မြဲတမ်းလေဟုတ်ပေါ်ပြနေတချို့ကိစ္စတွေဆိုရင်ကျွန်တော်တို့မီဒီယာပေါ်ပြမသိရတာတွေလည်းရှိတော့မီဒီယာတွေမှာတော့သတင်းရယူပိုင်ခွင့်ရှိတယ်လို့ကျွန်တော်ဒီလိုနားလည်ပါတယ်အဲ့တော့ဒါအတိအပိုပြီးတော့ဒါပြည်သူ့လွှတ်တော်တွေမှာဆိုရင်လည်းဖြစ်ဖြစ်မြို့သားလွှတ်တော်ပဲဖြစ်ဖြစ်ပြည်အောင်စုလွှတ်တော်ပဲဖြစ်ဖြစ်ဒီလွှတ်တော်တုံးရမှာရှိနေတဲ့ဟိုသတင်းယူနေတဲ့မီဒီယာတွေအနေနဲ့တော့ဒီသတင်းတွေကိုတော့တိုက်ရိုက်အနေနဲ့ဟိုလွတ်လွတ်လပ်လပ်ရရှိပြီးတဲ့အခါကျတော့ပြည်သူလူထုတွေကိုတင်ပြနိုင်တာဆိုရင်တော့ဒါပြည်သူလူထုအတွက်လည်းအင်မတန်ကောင်းပါတယ်အခုလိုမျိုးပေါ့ကန့်တတ်ပြည်ပင်ပြီးတဲ့အခါကျတော့မှဟိုသတင်းရယူတဲ့နေရာမှာတော့မီဒီယာတွေနဲ့လွတ်လပ်စွာမရှိဘူးဆိုတာကိုတွေ့ရတဲ့အခါကျတော့လေကျမတို့ကလည်းစိုးရိမ်ပူပါမှုလည်းရှိပါတယ်။ဘာကြောင့်လဲဆိုတော့မကြားခင်မှာပဲဒီကျမတို့ပြည်အောင်စုလွတ်တော်ထဲမှာပေါ်ကျပုံခြေကဥပဒေကိုပြင်တာတွေရှိလာမယ်။နောက်တစ်ခုကအရေးကြီးတဲ့ဥပဒေတွေကိုပြင်တာမျိုးတွေမဲ့ခွဲဆုံးဖြတ်တာမျိုးတွေရှိလာမယ်ဆိုရင်တော့ဒီလိုအချိန်မှာတော့မီဒီယာသမားတွေကိုလည်းမျှော်တင်နေပြီးတော့ဒီရာရဲ့အပေါ်မှာပြည်သူလူထုကိုပြန်လည်တင်ပြတာမျိုးတွေရှင်းရင်တော့ပို့ပြီးတော့လည်းမျှတမှုလည်းရှိမယ်။ပြည်သူလူထုတွေအနေနဲ့လည်းယုံကြည်စိတ်ချမှုပို့ရှိမယ်လို့ကျမတို့ထင်တယ်။အခုလိုမျိုးတိုက်ရိုက်မှုပဲနဲ့ TV ကပြတာကိုတဆင့်ပြန်ပြီးတော့မှကြည့်ပြီးမှမီဒီယာတွေကသတင်းယူရမယ်ဆိုလို့ရှိရင်တော့ဒါအကန့်အသတ်တစ်ခုလိုပဲကျမတို့မြင်ပါရဲ့ရှင့်။
သတင်းသမားတွေအနေနဲ့ပြည်သူတွေထံကိုသတင်းအမှန်ကိုရောက်အောင်တင်ပြနေတာဖြစ်တဲ့အတွက်အခုလိုပိတ်ပင်လိုက်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုနောက်ပြန်သွားနေတာပဲဖြစ်တယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကလည်းပြောပါတယ်
။ဒါကတော့ဒီမိုကရေစီမှာနောက်ပြန်ဆုတ်ချက်တစ်ချက်ပဲ။သတင်းလွတ်လပ်မှုကိုနောက်ပြန်ဆုတ်သွားတဲ့အချက်တစ်ချက်ပဲခြေလမ်းတလမ်းပေါ့။သတင်းလွတ်လပ်မှုအနေနဲ့ဆိုရင်ကြိုက်တော့ယူပါလွတ်တော်ပါလုပ်နေလဲပါပြောနေလဲဆိုတာဒါသတင်းလွတ်လပ်မှုပဲရေးပါနော်လွတ်တော်ကိုယ်စားလှယ်တွေအိမ်ငှကြီးတဲ့ဘာတဲ့ညာတဲ့ပြောနေကြပြီသုံးလင်းကနေရှိပြီတစ်ချိန်လုံးထိုင်လို့လာပဲတတ်နိုင်မှာနားထောင်ရင်းနဲ့တခါလေးအိပ်ပျော်ပျော်တော့မှာပဲထိုင်ရက်နဲ့ပိတ်ပျော်တာပဲ
လွတ်တော်မှာသတင်းရယူနေတဲ့မီဒီယာတွေကိုအခုလိုတင်းကျပ်လိုက်တာနဲ့ပတ်သက်ပြီးမြန်မာဂျာနယ်လစ်ကွန်ရဲ့တွင်ရေးမှုဦးမြင့်ကျော်ကလည်းအခုလိုတုံ့သက်ပါတယ်
အမှန်တော့သူတို့ကအကြောင်းရင်းကိစ္စကိုမချင်းပြပဲနဲ့မီဒီယာကိုပိတ်ပင်တယ်လို့ပဲတူဆုံးပြောရင်တော့ကျွန်တော်တို့အဲ့လိုပဲယူဆတယ်။တမရော်ဘက်ကဖိအားပေးတာပေါ့နော်။တော်တော်အမှန်ကတော့ဒီလိုမဲပေးခွင့်ရှိသလားရှိတယ်ဆိုရင်လည်းဒါကမီဒီယာကိုသူတို့ထုတ်ပြောရုံပဲလေ။မဲပေးခွင့်မရှိဘူးဆိုရင်လည်းတော်တော်ရဲ့ news တွေနဲ့မညီတဲ့ဟာကိုပေးရဆိုရင်လည်းဒါနောက်ဆိုဝင်မဖြစ်ဖို့။မှန်တော့ဒါတောင်းခံမှုပဲလို့ကျွန်တော်မြင်တယ်နိ။အဲ့ဒီဟာကိုမီဒီယာကဖော်ပြလို့မီဒီယာပိတ်တယ်ဆိုတော့အကြောင်းရင်းကိုမဖြေရှင်းမနဲ့ဟိုမီဒီယာဖော်ပြတဲ့အကျိုးဆက်ကိုလိုက်ပြီးတော့သတ်တဲ့သဘောမျိုးပဲလို့ကျွန်တော်မြင်နေတယ်။ဒါပိတ်ပင်မှုလို့ပဲလို့ပဲကျွန်တော်မြင်တ
ာ။ဒါတွေကတော့ပြည်တော်စုလွတ်တော်ပြည်သူလွတ်တော်နဲ့မျိုးသားလွတ်တော်တို့မှတင်ပြရယူနေတဲ့မီဒီယာသမားတွေကိုမူလကခွင့်ပြုထားတဲ့မီဒီယာခန်းကနေတင်ပြယူခွင့်မပြုဘဲပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးအမြင်တွေကိုတင်ပြခဲ့တာပါ။